Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စု Washington မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ8ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်ငိမ့်ချမ်းပါ
။ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယအစိုးရထိန်းချုပ်ထားတဲ့ Kashmir ဒေသမှာဝန်ကြီးချုပ်နရိန္ဒရမိုဒီရွေးကောက်ပွဲစီရင်မဲ့ဆွဲခေါ်ပြောပွဲပြုလုပ်ဖို့ရှိတဲ့အတွက်လုံခြုံရေးတွေတင်းကျစွာချထားပါတယ်။စီးရီးယားနိုင်ငံတွင်တိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာဆယ်စုနှစ်တခုနီးပါးအတွင်းမှာပထမဆုံးအကြိမ်ဖြစ်ရော့ကျသွားတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အမိုက်တန်တာကျွန်တော်တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးမှာတော့
ရဝယ်လို့ရတဲ့အခွင့်အရေးများလာတာကိုတော့ကျွန်တော်တို့ထိထားမိပါတယ်ဒီကြားတော့ကျွန်တော်ဆာဗေးတော့မရှိပါဘူးကျွန်တော်တို့
မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးအခြေအနေနဲ့ပတ်သက်လို့တာဝန်ရှိသူတို့ပြောသွားတာပါနောက်ပိုင်းမှာတော့မွန်ပြည်နယ်ဘက်ကမူရစ်ဆေးဝါးအခြေအနေထိုင်းနိုင်ငံကလူသတ်မှုနဲ့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံသား2ယောက်အခြေအနေနဲ့ IS သွေးကြွတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်အီးတန်နာကျော်တို့ကကြီးညာပေးကြမှာပါ
အိန္ဒိယထိန်းချုပ်ထားတဲ့ Kashmir ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးရပ်ပိုင်းအတွင်းမှာပဲဝန်ကြီးချုပ် Narendra Modi ကရွေးကောက်ပွဲမဲ့ဆွေစည်းရုံးဟောပြောပွဲပြုလုပ်ဖို့ရှိနေတဲ့အတွက်ဒေသတစ်ခုလုံးမှာလူညွှန်ရေးတွေတုံ့ပြန်ချထားပါတယ်။ပြည်내မြို့တော် Srinagar မှာရှိတဲ့အကစားကွင်းအတွင်းဒီကနေ့ဝန်ကြီးချုပ် Modi ကရွေးကောက်ပွဲမဲ့ဆွေဟောပြောပွဲပြုလုပ်မှာဖြစ်တဲ့အတွက်မြို့အတွင်းမှာရှိတဲ့ထင်ရှားတဲ့အဆောက်အဦတွေပေါ်မှာလက်ဖြောင့်တပ်သားတွေကိုချထားပါတယ်။နိုဝင်ဘာလ25ရက်နေ့မှာ Kashmir ပြည်내အတွင်းအဆင့်5ဆင့်ခွဲပြီးရွေးကောက်ပွဲတွေစတင်ကျင်းပတဲ့အချိန်ကစလို့အကြမ်းဖက်တိုက်ခိုက်မှုတွေပုံမဖြစ်ပေါ်လာနေတာပါ။မွ슬င်ခွတ်ထွက်ရေးကောင်းဆောင်တွေကရွေးကောက်ပွဲကိုသပိတ်မောက်ကြဖို့တောင်းဆိုထားကြတဲ့ကြားကပဲမဲပေးသူအရေးအတွက်ဟာများတယ်လို့ဆိုပါတယ်။တောက်ကြနေတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်လူညုံရေးတပ်ဖွဲ့ဝင်17ဦးအပါအဝင်အနည်းဆုံးလူ20လောက်သေဆုံးခဲ့ပါတယ်။တောင်းကြတဲ့အဖွဲ့တွေဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသကခွတ်ထွက်ဖို့1989ခုနှစ်ကစပြီးတော့တိုက်ပွဲဝင်နေကြတာဖြစ်ပါတယ်။ခွဲထွက်ရေးအတွက်ဥတီပြုလုပ်တဲ့တိုက်ပွဲတွေနဲ့အဲ့ဒီလှုပ်ရှားမှုတွေပေါ်အိန္ဒိယအစိုးရကပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေကြောင့်လူပေါင်း68,000ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်
။စီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ထွက်ပြေးပြီးတော့တန်းဆောင်နေကြရတဲ့ဒုက္ခသည်38,000ပြန်လည်အခြေချနေထိုင်နိုင်ရေးအတွက်အကူအညီပေးဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့30နဲ့လူခွင့်ရေးအဖွဲ့တွေကနိုင်ငံတကာအသိုင်းအဝိုင်းကိုတောင်းဆိုလိုက်ပါတယ်။လက်ရှိမှာစီးရီးယားဒုက္ခသည်စုစုပေါင်း 3.2 တန်းကျော်ရှိပြီးတော့ဒီလူတွေပြည်လဲနေရာချထားရေးကိစ္စဆွေးနွေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ပြန်အင်္ဂါနေ့ကျရင်ညီလာခံတရက်ကျင်းပဖို့ရှိသလိုဒီညီလာခံမတိုင်ခင်မှာလူခွင့်ရေးအဖွဲ့တွေကအခုလိုတောင်းဆိုတာပါနိုင်ငံတကာတိုင်းပြည်တွေအနေနဲ့လက်ရှိမှာစီးရီးယားဒုက္ခသည်200ခန့်နှုန်းသူတို့နိုင်ငံမှာအခြေချအနေထိုင်အောင်လက်ခံထားတာကို900ခန့်နှုန်းအထိတိုးမြင့်လက်ခံသွားဖို့ဒီကနေ့တင်းနှလာနေမှာပဲလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒါဟာစီးရီးယားဒုက္ခသည်တွေကိုကုညရာရောက်ရုံမကလူတွေအလျံပဲလက်ခံထားရပြီးတော့အခက်အခဲကြုံနေရတဲ့အိန္ဒိယနိုင်ငံတွေကိုကုညရာရောက်လိမ့်မယ်လို့တိုက်တွန်းပြောဆိုနေကြပါတယ်။အခုတိုက်တွန်းတောင်းဆိုတဲ့အဖွဲ့တွေထဲမှာတော့ Amnesty International, Islamic Relief, Oxfam နဲ့ Save the Children အဖွဲ့တို့ပါဝင်ပါတယ်။ဆီးရီးယားဒုက္ခသည်ပြန်လည်နေရာချထားရေးကြိုးပမ်းမှုတွေမှာအထူးသဖြင့်ပင်လယ်ခွေ့နိုင်ငံတွေနဲ့ Latin American နိုင်ငံတွေကအစိုးရတွေပါဝင်ကူညီဖို့သူတို့ကတိုက်တွန်းထားသလိုဒုက္ခသည်လက်ခံမဲ့နိုင်ငံတွေအနေနဲ့အမျိုးသမီးကလေးငယ်တွေနဲ့လုံခြုံရေးချင်းကြောက်ခံရတဲ့ဒုက္ခသည်တွေကိုဦးစားပေးပြီးတော့ခေါ်ယူတာတွေလုပ်ဖို့တောင်းဆိုသွားကြပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဘိန်းဆက်ပြိုထုတ်လုပ်မှုဟာဆယ်စုနှစ်တခုနီးပါးကာလအတွင်းမှာပထမဆုံးအကြိမ်ဖြင့်2014ခုနှစ်မှာကျဆင်းသွားတယ်လို့ကုလသမဂ္ဂကဒီကနေ့တင်းနေလာနေမှာပြောဆိုလိုက်ပါတယ်။ဘိန်းဆက်ပြိုတဲ့ဧကဟာပြီးခဲ့တဲ့နှစ်နဲ့တိတ်မကွာလာပေမဲ့အထွတ်နှုန်းကျသွားတဲ့အတွက်ကြောင့်အခုလိုဘိန်းဆက်ပြိုထုတ်လုပ်မှုအဓိကကျဆင်းသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာပေါ်မှာဘိန်းဆက်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။2006ခုနှစ်ကစလို့ဘိန်းဝယ်လိုအားတက်လာပြီးဈေးကောင်းလာတာကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာဘိန်းဆက်ပြိုထုတ်လုပ်မှုတွေလည်းတိုးလာခဲ့ပါတယ်။ကုလသမဂ္ဂမွေးရည်ဆေးဝါးနဲ့ရာဇဝတ်မှုထိန်းတိုက်ဖြည့်ရေယုံ UNODC ကအခုနောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးခံစားရတဲ့မှာတော့မြန်မာနိုင်ငံမှာဒီနှစ်အတွင်း bain sai biu tulu muha, tanjin chao kona se shibi, daha natao to set dongu nikare, tanjin nea lao chasin doara lu subare, dinite, bain sai eka, tatin li down natao shibi, yin nikane, temakwa labi me, yadi uru uchinine, yoga biari jang, tulu mu chasin doaga rapibare, nimanangama bain sai biu raha, tiamu imbi me, senyeda tang le mare dwe, bain sai biu muha, turuye boa at the mu wan jamu lungam chita jang, dago yata on lupu keke niara pibare, bain sai biu raha, the cha tina,
ဆက်ပြောတာတဲ့ပို့ပြီးတော့အကျိုးအမြတ်ရတာကြောင့်ဆက်ပြောတာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကတွေးဆမိမြန်ခဲ့တဲ့တောင်သူစုစုပေါင်း80နေရာခန့်တုန်းကပြောပါတယ်။ထိုင်ဝမ်မှာမောင်ချီကိုကဒီကနေ့တနင်္လာနေ့မှာဝင်းကြီးချုပ်တဲ့ဖြစ်နေတဲ့ကျန်းသစ္စာကျင်းဆိုပါတယ်။ပြီးခဲ့တဲ့ဒေသနာရွေးကောက်ပွဲတွင်မှာကုမင်တန်ပါတီကအတိုက်ခံကိုရှုံးနိမ့်သွားတဲ့နောက်ကုမင်တန်ပါတီဝင် တဟာလှုပ်တင်တာကိုလှုပ်ဆောင်တာလို့ခံယူတဲ့အကြောင်းပြောပါတယ်။သူရဲ့ပုံကိုယ်ရေးစွမ်းဆောင်နိုင်မှုနဲ့လုံနိုင်ခြေတွေအကန့်အသတ်တွေကြောင့်သမရကချမှတ်ပေးတာကိုပြည့်မီအောင်မလုံနိုင်ခဲ့ဘူးလို့ဝန်ကြီးချုပ်ဟောင်းဂျန်ကဝန်ကြီးချုပ်တည့်ရဲ့ကျန်းသစ္စာချိန်ဆိုပွဲအတွင်းမှာပြောသွားပါတယ်။သူဟာထိုင်ဝမ်ပြည်သူတွေအတွက်ဂျင်းနဲ့ဖွယ်ရလက်ကောင်းတွေလျော်ကဲနဲ့စီမံအုပ်ချုပ်မှုတွေမလုံဆောင်နိုင်ခဲ့ဘူးလို့ဝန်ခံပြောဆိုပြီးတော့ဒီအတွက်သူ့အနေနဲ့ရာထူးကနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာအနိုင်ရကွန်မတန်ပါတီကနေရာတော်တော်များများရှုံ့နေခဲ့တာပါ။ဒါဟာတရုတ်နဲ့ကုန်သွယ်ရေးပို့ပြီးနီးနီးကက်ကက်ဆောင်ရွက်လာတဲ့ပုံမှာထောက်ဝံပြည်သူတွေကမကျေနပ်ပါဘူး။ဒီရွေးကောက်ပွဲရလဒ်ကြောင့်ပဲသမရမရင်ကြောင်ဟာပါတီခေါင်းဆောင်ဖြစ်ကနေနှုတ်ထွက်ပေးခဲ့ပါတယ်။ဒါမဲ့လို့သမရရာထူးကတော့ဆက်ပြီးတော့ယူထားတော့မယ်ဖြစ်ပါတယ်ရှင်။
ယူအေဗီကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကတန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာလက်နက်မဲ့လူမဲနှုတ်ဦးကိုတပ်ဖြတ်ခဲ့တဲ့လူပြူရဲရာရှင်နှုတ်ဦးကိုခွန်တမာရီလူကြီးအဖွဲ့ကတရားမစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတလွားမြို့အတော်များများမှာတင်းငွေနေနေကပြုလုပ်ခဲ့ကြပါတယ်လူပြူရဲရာရှိတွေကလူမဲအမျိုးသားတွေအပေါ်မတရားသဖြင့်ပြုမှုဆက်ဆံတာနဲ့တခါတရံမှာတည်စီတဲ့အထိလှုပ်ဆောင်မှုတွေအပေါ်ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ချီကာဂိုမြို့ကဖျားကြောင်းတွေကအရာနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြပါတယ်မိုင်အမီမြို့မှာလည်းဆန္ဒပြသူတွေကအဝေးပြေးလမ်းမတချို့ကိုပိတ်ပြီးတော့ဆန္ဒပြခဲ့ကြတဲ့အတွက်မိုင်အမီကမ်းခြေမှာပြုလုပ်နေတဲ့နိုင်ငံတကာပကြီးပြပွဲကိုတွားတဲ့ယင်အသွားအလာတွေနှစ်ကွေးကုန်ပါတယ်။နယူးယောက်မြို့၊ဖီလာဒဲဖီးယားနဲ့ဆီယက်တယ်မြို့တွေမှာလည်းဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဘာကလီမြို့မှာစနေနေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ရတာကအကြမ်းဖက်မှုတွေဖြစ်ပေါ်ပြီးဆန္ဒပြသူတွေကပစ္စည်းတွေလူယူမှုတွေဖြစ်ပေါ်ပြီးတဲ့နောက်မှာတင်းငွေတွေနေ့ကတော့ငြင်းချမ်းစွာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။နယူးယောက်မြို့မှာအသက်43နှစ်အရွယ်အရစ်ဂါနာဆိုတဲ့လူမဲတူကိုဇူလိုင်လတုန်းကလက်ပင်းညစ်တက်ခဲ့တဲ့လူပြူအရရာရှိဒန်နီယယ်ပတ်တာလီယိုကိုခုံတမာရီလူကြီးအဖွဲ့ကတရားမစွဲဖို့ဆုံးဖြတ်လိုက်ခဲ့ပြီးတဲ့နောက်ဗထူးနေ့ကစပြီးတော့နယူးယောက်မြို့မှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။
အီရန်နိုင်ငံမှာအာဂရီလိုက်စားမှုကြဲကြဲပြန့်ပြန့်ဖြစ်လာတာကြောင့်အစ္စလာမစ်စနစ်ကိုထိခိုက်စေလို့နိုင်ငံမှာအာဂရီလိုက်စားမှုပပျောက်ဖို့အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့အတွက်အီရန်သမ္မတဟာဆန်ရူဟာနီကသတိပေးသွားပါတယ်။အာဂရီလိုက်စားမှုကပိုဆိုးရွားလာပြီးတော့ပိုပြီးတော့လည်းကြဲပြန့်လာနေတာကြောင့်နိုင်ငံရဲ့စနစ်ကြီးတစ်ခုလုံးကိုရောအစ္စလာမစ်တော်လှန်ရေးကိုရောအန္တရာယ်ဖြစ်စေတယ်လို့သတိပြုမိစေချင်ပါတယ်ဆိုပြီးတော့သမ္မတရူဟာနီကဒီကနေ့ပဲတယ်ရန်မြို့တော်မှာပြောသွားတာပါ။အဂရိလိုက်စားမှုတိုက်ဖြည့်ရေးညီလာခံမှာသမရပြောသွားတဲ့မိကုံးကိုနိုင်ငံပိုင်ရုံးမြင့်တန်ချာကနေပြီးတော့ထုတ်လွှင့်သွားပါရီအခုလက်ငွေကိုပုံရှုကွယ်ရှုမဟုတ်ဖက်နဲ့ဗျံပေးနေကြပြီလို့သမရကပြောပြီးတော့ဒီအဂရိလိုက်စားမှုကိုအစွမ်းကုန်တိုက်ဖြည့်ရမယ်လို့လည်းဆိုပါရီအီရန်နိုင်ငံရဲ့ဗန်လုပ်ငန်းတွေမှာလက်ပေးလက်ယူမှုတွေရှိတဲ့သမရမမုတ်အာမဒနီဂျက်လက်ထက်6နှစ်တာကာလမှာအမေရိကန်ဒေါ်လာ36,000ဘူတန်း36,000ဘူလက်ပေးလက်ယူခဲ့ကြရင်လို့သက်ဆိုင်ရာအရာရှိတွေကအစီရင်ခံပြီးတဲ့နောက်မှာသမ္မတကအခုလိုပြောသွားတာဖြစ်ပါတယ
်။ဖိလစ်ပိုင်နိုင်ငံကိုအင်အားပြင့်ထန်တဲ့တိုင်ဖုန်းမုန်နဲ့ဝင်ရောက်တိုက်ခတ်ပြီးကတည်းကလူပေါင်း21ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ဖိလစ်ပိုင်ချက်ချင်းဒီအဖွဲ့ကပြောပါတယ်။အဲ့ဒီထက်ကအနည်းဆုံး18ယောက်ဟာပြီးခဲ့တဲ့စနေနေ့မှာတိုင်ဖုန်းမုန်တိုင်းဟာဂူပစ်စတင်ဝင်ရောက်ခဲ့တဲ့ဆမားကျွန်းကဖြစ်တယ်လို့ချက်ချင်းဒီအဖွဲ့ရဲ့အထူးတွင်းမှုကပြောပါတယ်။မုန်တိုင်းဟာအင်အားသိပ်မပြင်းလာပြီး Dobe, a poo by moon and pee in Ganema, Mura Manilago, when Yota Capo Shinni de Chima, a tape of singing or topian like that, Pipare, Munanjang, Johnny, and Susia Zirigo, Petarapi, Soya Munanigole, a Mabini Jabo, Mento Tabi, Lejang and Kizin, who lepia think Tavare.
Direct from Washington, the voice of America.
တနင်္လာနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နေမဲ့အေးတန်နာကျော်တို့ကချိန်ညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအင်တာနက်ဆက်မျက်နှာ ဘိန်းဆိုင်ဧကယောကြလာပြီးရာသီဥတုမကောင်းတာနဲ့ပိုးကြတာတွေကြောင့်အခုလိုကြဆင်းတာဖြစ်ပြီးအာနာပိုင်တို့ဘက်ကဘိန်းကင်းတွေကိုအမြင့်ပြတ်ချေမှုန်းမှုကလည်းတိုးလာပါတယ်လို့ကုလအစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုနဲ့တိုက်ဖြတ်မှုအခြေအနေတွေကိုမှတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာဒီနှစ်2023ခုနှစ်ကဘင်းထွက်တဲ့ရှင်ရင်တန်ချိန်200တိတိပြုတ်ကျသွားတာဖြစ်ပါတယ်။ဒီနှစ်အတွင်းဘင်းဆိုင်ပြိုးမှုကလည်းအရင်နှစ်ကထက်ဟက်တာ206ကျသွားတာဖြစ်ပြီးစုစုပေါင်းဆိုက်ဧကဟက်တာ9000ခွနထောင်600ရှိခဲ့တယ်လို့ UNODC ကုလမိုးရေဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးရုံးရဲ့ဒီကနေ့ထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ ဒါပြင်အာဏာပိုင်တွေဘက်ကဘိန်းကင်းတွေအမြင့်ဖြတ်ချေမှုကလည်းပြီးခဲ့တဲ့နှစ်ကထက်25ရာခိုင်နှုန်းလောက်တိုးပြီးတော့လုံဆောင်နိုင်ခဲ့တယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကမ္ဘာဒုတိယအများဆုံးဘိန်းထုတ်လုပ်တဲ့နိုင်ငံအဖြစ်ရှိနေသေးဖြစ်ပြီးဘိန်းဆိုင်ပြိုးထုတ်လုပ်မှုကလည်းတိတ်အပြောင်းအလဲမရှိပါဘူးလို့ UNODC ရဲ့ရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလတ်ကအခုလိုပြောဆိုပါရယ်။Now
it is actually different than in Laos. There is a lower estimated yield.
မြန်မာဘိန်းထွက်ကခမန်းထားတာထက်လျော့ပါရယ်။ဒါပေမဲ့လို့လဲစိုက်ပျိုးမှုကမူလအခြေအနေအတိုင်းရှိနေသေးပြီးဘိန်းထွက်ကလည်းပုံမှန်အတိုင်းပဲရှိနေပါသေးတယ်လို့ဂျယ်ရမီဒေါဂလတ်ပြောဆိုခဲ့တာပါ။ ဘိန်းဆိုင်တောင်သူအများစုကတော့တခြားသီးနှံတွေစိုက်ပျိုးတာထက်ဘိန်းဆိုင်တာကစီးပွားရေးအရာပိုပြီးတော့တွက်ချေကြိုက်တာကြောင့်စိုက်နေတာလို့ပြောဆိုကြပါရယ်။ဥပမာအားဖြင့်တခြားသီးနှံတွေစိုက်ရင်ကိုယ်တိုင်သွားရောက်ရောင်းချရမှာဖြစ်ပြီးဘိန်းဆိုင်ရင်တော့အင်တန်ရာရောက်လာဝယ်ချတာကြောင့်ဖြစ်တယ်လို့ UNODC ရဲ့တာဝန်ခံဂျယ်ရမီဒေါဂလတ်ကပြောဆိုပြီးဒီအတွက်လည်းမြန်မာနိုင်ငံမှာဖြည့်ရှင်းနိုင်တဲ့အစီအစဉ်မရှိသေးဘူးလို့ပြောပါရယ်။မြန်မာအစိုးရဘက်ကတော့ဘိန်းဆိုင်ပြိုးထုတ်လုပ်မှုထိန်းချုပ်ဖို့အတွက်အစားရိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုနေဆက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံမှုရဲ့ဗဟိုဌာနအနေနဲ့လည်းလှုပ်ဆောင်နေပြီးဒေသဖွံ့
်ချုပ်မှုတွေကပြန်ပြောမယ်ဆိုရင်တော့ဇာတ်လုပ်ဖွံ့ဖြိုးရေးလုပ်ငန်းရည်တို့ဟိုလောက်တာလောက်တဲ့ area ကျွန်တော်အနေနဲ့ပါတော့မူရည်ဘူအနေနဲ့လောက်တာကတော့ကျွန်တော်ရှမ်းပြည်နယ်တောင်ပိုင်းမှာလောက်တယ်ရှမ်းပြည်နယ်အရှေ့ပိုင်းမှာလောက်တယ်မြောက်ပိုင်းမှာဆိုရင်ဒါကျွန်တော်တို့အဲ့ဒါလောက်ဖို့ဒါစီစဉ်နေတာပါတော့အလဲလို့စီစဉ်နေတာပေါ့ဒါပေမဲ့တိုးတော်လည်းပဲခုနကကျွန်တော်ပြောလို့ပေါ့ဒီဒေတာကန်လူလူတစ်ခုလူတိုင်းဝိုင်းတစ်ခုပေါ့နော်ဒီဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့ကဆောင်ပေးပြီးတော့ဆောင်ရတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့ဘင်းထွက်ရော့လာရတဲ့အခြေအနေတစ်ခုကရာသီဥတုဆိုးတာနဲ့ပိုးကြတာတွေအပေါ်မှာလည်းမူတည်ပါတယ်လို့ UNODC အစိုးရခန်းစားကဖော်ပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာဘိန်းနဲ့မက်သက်ဖက်တမင်းတို့လိုမူရည်ဆေးဝါးတွေနိုင်ငံတော်ရောင်းဝယ်မှုကတိုးလာတယ်လို့မြန်မာရဲတပ်ဖွဲ့ရဲ့အကြီးအကဲတဦးရဲ့အပြောကိုကိုးကားပြီး UNODC ရဲ့ရှစ်တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်လက်ကပြောဆိုပါတယ်ဒီအပေါ်မှာရဲမှုကြီးဇော်လင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီနှစ်ပေါ့နော်ဒီခေတ်ကာလပေါ့ဒီခေတ်ကာလကကျွန်တော်တို့ဒါပို့ပြီးတော့များလာတာ ਉਹ ကျွန်တော်တို့စာရေးတော့ကျွန်တော်တို့မရှိပါဘူးဒါပေမဲ့ဖက်စီယမ်မှုဖြစ်စဉ်တွေကကျွန်တော်တို့ဒါတွေကိုပြန်ပြီးတော့တုံးတက်တဲ့အခါမှာဒီမွေးစေးပါဟိုရဝယ်လို့ရတဲ့အခွင့်အရေးများလာတာကိုတော့ကျွန်တော်တို့သိထားမိပါတယ်တကယ်တော့ကျွန်တော်စာရေးတော့မရှိပါဘူးကျွန်တော်တို့ရဲ့ဖက်စီယမ်မှုဖြစ်စဉ်တွေရတွေ့ရပါတယ်ဒီ OPM base ပေါ့နော်ဒီ OPM နေထွက်တဲ့စေးပါတွေနေရာတော့ခုနပြောလို့ဟိုသိတော့stable ပဲပေါ့နော် remain stable ပဲရှိနေပါတယ်ခုနကမတဲ့ vitamin ကတော့အထိုက်လျောက်လေးတော့ဒါများလာတာကိုကျွန်တော်တို့ အတူရှိရပါတယ်ဒီဥစ္စာကလည်းကျွန်တော်တို့ရဲ့ဒါကဟို trend တစ်ခုပေါ့နော် trend တစ်ခုဒါဒါပြောင်းလဲလာတာဖြစ်ပါတယ်ဆိုတော့သုံးဆမှု trend ပုံစံတစ်ခုပေါ့ပြောင်းလဲလာတဲ့အတွက်ဒီလိုမျိုးဖြစ်နေပြီးတော့ဒါကိုလည်းကျွန်တော်တို့ပဋိဌာန်းနေပြီးဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဒါစီနေနေဘယ်အနေနဲ့ဘယ်လို strategy အနေနဲ့ဘယ်လို approach နဲ့ကျွန်တော်တို့ဒါစီနေနေလုပ်ငန်းတွေကိုဆောင်ရွက်တော့မယ်ဆိုတာလေးဒါကျွန်တော်တို့ချုပ်တင်စဉ်းစားထားပြီးသားပါ
မြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ရဲ့နေဆက်ရွှေတရီကန်ဒေတာရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကဒီနှစ်မှာဒေါ်လာတန်900လောက်ရှိတယ်လို့ UNODC ကခန့်မှန်းထားတာပါဒီနှစ်မှာတော့မြန်မာနိုင်ငံဘက်ကဘိန်းဆိုင်ပြိုးဧကရောဘိန်းအထွက်ရောအရင်နှစ်ကထက်စာရင်25ရာခိုင်နှုန်းလောက်စီရော့ကျလာပြီမဲ့လို့လဲအင်းကြီးကျလာ ਉਹ ဘက်ချမ်းမှာတော့ဘိန်းဆိုင်ပြိုးတာရောဘိန်းအထွက်ပါတိုးလာတယ်လို့အစင်ခန်းစားကဖော်ပြထားပါတယ်ရှင
်မတ်တင်ကြီးထိုက်တင်ပြသွားတာပါအခုဆက်လက်ပြီးမွန်ပြည်နယ်ဘက်ကမူရစေဝအခြေအနေကိုတင်ပြပေးပါမယ်။မွန်ပြည်နယ်ဘက်မှာဆိုရင်တနေ့တခြားကြီးထွားလာတဲ့မူရစေဝသုံးဆွဲရောင်းချမှုပြဿနာရပ်တွေပေါ်မွန်ပြည်နယ်လွှတ်တော်ဓာတ်သမအချိန်ပုံမှန်စည်းဝေးမှာအဆိုတင်သွင်းမှုကိုဆွေးနွေးခဲ့ကြပြီး2014ခုနှစ်အတွင်းမူရစေဝရောင်းဝယ်သုံးဆွဲသူတွေကိုဖမ်းဆီးအရေးယူမှုအခြေအနေတွေကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။မူရစေဝတားဆီးနှိမ်နှင်းမှုအပိုင်းမှာလူမှုအပိုင်းကပူးပေါင်းကူညီမှုအပိုင်းမှာအားနည်းနေသလိုအစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဝိုင်းဝန်းကူညီဖြည့်ရှင်းမှမူရစေဝကိစ္စကိုအရေးယူရမှာအောင်မြင်နိုင်မယ်လို့ဝန်ပြည်နယ်တာဝန်ရှိသူတွေကပြောပါရယ်ဒီအခြေအနေတွေကို VOA ထိုင်းသတင်းထိုင်းခြေဆိုင်သတင်းနောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါရယ
်မွန်ပြည်နယ်လွှတ်တော်ဓမ္မချင်းပုံမှန်စည်းဝေးမှာတနေ့တခြားကြီးထွားလာတဲ့မူရစေသုံးဆွဲမှုရောင်းဝယ်ဖော်ကားမှုအခြေအနေနဲ့ပတ်သက်ပြီးတော့အစိုးတင်သွင်းမှုကိုဆွေးနွေးခဲ့ကြပါရယ်မွန်ပြည်နယ်တွင်းမူရစေဝါကာကွယ်တားဆီးနှိမ်နှင်းမှုအခြေအနေနဲ့ပတ်သက်လို့ပြည်သူတွေအနေနဲ့ပူပေါင်းပါဝင်မှုအားနည်းတဲ့အပိုင်းတွေရှိနေသေးတယ်လို့ဒီနယ်နယ်စပ်ကာကွယ်ရေးနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးထိမ်းမြင့်အောင်ကအခုလိုပြောပါတယ
်။မြေစေသာတိုက်ချက်ရေးဖွဲ့ဖွဲ့တာပါ။အဲဒီဖွဲ့တွေကနေကျင်းရှင်းပြီးတော့ဖမ်းပြီးလုပ်ပြီးတော့စီမံချက်တွေဆွဲတာပါ။ဒါမှခက်တာတရင်မပေးကြဘူး။ဒီကမြေစေဝါတွေကလည်းဒီကခက်မှာထုံးလို့မှုကတိတ်လို့အပြားတယ်ဆိုတော့ပြေးပြေးလေးအဲဆောင်ရတာထုံးလို့ရတာလွယ်တာပဲ။အဲ့လူမုံမကံတရင်မပေးတဲ့အတွက်ဒီမြေစေဝါတိုက်ချက်ကလိုပဲလုံးချလည်းလိုက်။
2014ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိဆိုရင်မူရစေဝါမှုပေါင်း150ကျော်ဖမ်းဆီးရမိထားပြီးဆေးချမှုက18မှုမူရစိတ်ကြွဆေးက130မှုအိုက်စ်မှုက2မှုပါဝင်ပတ်သက်သူတရခန212ဦးကိုဖမ်းဆီးအရေးယူထားတယ်လို့ဒီဇင်ဘာ9ရက်နေ့ကလွှတ်တော်စုဝေးသွင်းမှာတရားဝင်ဖြေကြားထုတ်ပြန်ထားတယ်လို့လည်းဒီနယ်နယ်စပ်ကာကွယ်ရေးနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးထိမ်းမြင့်အောင်ကပြောပါတယ်ဒီလိုကြီးထွားလာတဲ့မူရစေဝါသုံးဆွဲရောင်းဝယ်မှုများပြားလာတဲ့အခြေအနေနဲ့ပတ်သက်လို့ကိုင်းတွေဖြေရှင်းနိုင်ရေးအတွက်မွန်ပြည်နယ်လွှတ်တော်ဓမ္မကျိန်ပုံမှန်စည်းဝေးမှာအဆိုတင်သွင်းခဲ့တယ်လို့မေကွန်းဆိုရှင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တောက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ဒုတင်္ဂရာဒေါ်ဆိုင်မောက်ခန်းဒီမွန်ပြည်နယ်ကိုခရီးစဉ်မှာကျွန်တော်တို့နဲ့တွေ့ဆုံပွဲမှာလည်းကျွန်တော်ဖတ်ပြီးတော့ဒီမွန်ပြည်နယ်ရဲ့ဒီမျိုးစေဝါသုံးဆွဲမှုများပြားနေတဲ့ကိစ္စကိုတည်တည်ကြဲကြဲခိုင်မြဲဖြေရှင်းပေးဖို့ကျွန်တော်တို့ကဟိုအဲ့ဒီမှာလည်းသင်ပြခဲ့ပြီးတာပေါ့တိုးတော်လည်းပဲတကယ်လဲဟိုတည်တည်တတ်တာကြီးရော့သလားဆိုတော့လည်းစိတ်ရော့တော့မရော့သေးဘူးပေါ့နော်
မွန်ပြည်နယ်တွင်ကျောင်းသားတွေနဲ့လူငယ်တွေကြားမှာမူရစိတ်ကြဆွေးသုံးဆမှုများပြားလာတဲ့အခြေအနေတွေကိုတော့ကြံ့မြို့မြို့နယ်ဒေတာခန်တို့ကမွန်ဘာသာလိုခုလိုပြောပါတယ
်။ဒီဟိုရင်းတော့ကလေတော့ကိတ်လောကဒေတာခန်တို့ကမွန်ကဖယားဆုံးဖယားလေးကြိုက်တယ်လေမတန်
း။သူပြောထားတာကတော့ဒီမူရစိတွေကအလွယ်တကူဝယ်လို့ရနေလို့သုံးဆမှုကပိုပြီးများလာတာလေ။ကျောင်းသားတွေလူငယ်တွေတော်တော်များများလည်းပျက်စီးကုန်ပြီ။ဒီစိတွေကိုဈေးကွက်ပုံစံလိုပဲရောင်းဝယ်နေကြတယ်။တားဆီးရေးယူမှုအပိုင်းမရှိတော့ပိုပြီးတော့အရေးသေးရောင်းဝယ်သုံးဆွဲလာတယ်ကိုတွေ့ရတယ်လို့ပြောဆိုသွားတာပါ။အခုလိုမူရစေဝါရောင်းဝယ်ဖောက်ကားနေမှုအပေါ်အမြင်မျိုးမျိုးတွေရှိကြပေမဲ့လည်းအစိုးရဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဝိုင်းဝန်းကူညီဖြေရှင်းမှဒီအရေးပြည်လည်မှုရရှိနိုင်မယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကခုလိုပြောပါရယ
်။အချို့လူတွေကတော့သုံးတတ်တာကတော့ဒီလက်နက်ကန်ဖွဲ့စည်းတွေကြားကြပဲဒါကစီးနေစေတဲ့ရောင်းဝယ်ဖောက်ကားရနေကြဒီစီးစုကြားမှာဆက်ပြီးပြန့်နှံ့လာတယ်လို့ဒီလိုမျိုးမြင်တယ်လို့ရှိတယ်။အချို့ကြတော့လေဒီသုရအာနာပံဖွဲ့စည်းတွေပေါ့နော်အစိုးရရဲ့ဖွဲ့စည်းတွေကိုယ်တိုင်ကိုယ်ကဒါတွေကိုသိမိပါရဲ့နဲ့အောက်ချိန်မှာလောက်နေတဲ့လူတွေကိုအမေးမထားဘူးစီးစီးကြကြဥပဒေနဲ့ဒီမကန့်ကျင်နိုင်လို့ဒါမျိုးဖြစ်တယ်လို့လည်းဒီလိုမျိုးသုံးကြတာပေါ့
ဒီမူရစေဝါသုံးဆွဲရောင်းဝယ်ဖောက်ကားမှုဟာတပြည်လုံးအတိုင်းအတာအနေနဲ့ကျယ်ပြန့်လာနေတာပါမြန်မာနိုင်ငံမှာ2006နှစ်ကုန်ပိုင်းကစလို့မူရစေဝါစိုက်ပျိုးမှုနှုန်းတိုးသက်လာပြီးတော့2013ခုနှစ်မှာစိုက်ဧကပေါင်းတသိန်းခွဲထိတိုးသက်လာတယ်လို့2014ခုနှစ်မှာဘိန်းထုတ်လုပ်မှုကျဆင်းသွားတယ်လို့ UNODC ကကုလသမဂ္ဂမူရစေဝါအေဂျင်စီရဲ့2014ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုမူရစေဝါစိုက်ပျိုးမှုတွင်ကျလာတာဟာတိုင်းရင်းသားဒေသတွေမှာစည်ရေးပဋိပက္ခကြီးထွားလာမှုမူရစေဝါဈေးကွက်ရှိနေမှုရာဇဝတ်မှုနဲ့အကျင့်ပြတ်ချစားမှု sin yin mwe de mu sa de chang tya de chang lu UNODC ye 2014 sin ga sa de ma pho pya tha ba de khmyar
ko nai goin yin tin pya twa da ba khu sat la bi data rin ta din ni go tin pya ba me britain nai ngan da 2 u go tat phyat mu ne su swae khan na de myanmar lu nge 2 u go cosmo tya yong ma prathama u song a chain phye yong tin bi sat tin cha na mu re lou khe ba de tu lo go pauk mat 9 khu ne swae so tha da go su swae khan ya tu re go ati pe ge bi Pinsimbo Kugan Chipa Naibo Dwat, Nan Tayayun Time Yeko, Nalajo, Chain Bilai Bare, Mae Maga, Tadin Bipo Tavarekamia.
Pide Nanganda Lumena Utapia Kangayare, Tainang and Cotton John Lutamune Patalu, Susaka Nayare, Mimanang and Lumena Upite, Mount Windsor Tone, Mount Zolino Ugo, Cosamwe Tayayongani, Tayazu Giga, Amokanamune Sesu Tajan, a Pipe Bare. Mugo, Lipa, Sanya Pinide, Nyama Tangyong goes up to Shinny, Ua Mutangaro. So, Sir Kayadu Rigo, Tayayong Sini, Tayakuma, Patamauzo, Sesemu Loda Pitelu Subare.
Saboka Pesima, Tayakuma, Ying, and Papa Yariaba. I will say, you know, yea, or I can't take him over here. I would take my dear from the end of the Jamo. If we, yeah, and I say, I'll have a lot of it. Okay, Satin, B dot, Sisibu, Kalidu, Sweetheart, Pumau, Shinjari, Sweetheart. ตัวเราที่ประมาณนี้เนี่ยเป็นที่เราที่ประมาณที่ประมาณในส่วนเนี่ยที่ประมาณที่ประมาณในส่วนปุ๊บก็เลยไอ้นักศึกษาเป็นยังสุดยอดจริงๆนะลูกนั่นละไปนักศึกษาอย่างที่คุณพี่ว่าเนี่ยอะไรนะแต่ที่จริงๆเราตัวเราที่คุณพี่ว่ามุ่งเน้นไปที่ลูกไม่จู้มุ่งส่วนนี้เลยอะไรตัวลูกเนี่ยส่วนนี้เนาะไอ้ที่เว้นคันเนี่ยส่วนที่ต่างเจ็ดตามเนี่ยที่ต่างตัวเราไปทำเนี่ยที่เราเกี่ยวว่าเนี่ยที่ลูก
เสร็จก็เช่นตัวลูกผู้มามาบอกว่าส่วนนี้ล้มไหมพอส่วนนี้เนี่ยปีนังก้าปีวันนี้ก็ทำให้แตงเงินส่วนนี้ก็ตีดีก็จะว่าเลยคลีนี่ใช่ไหมที่อายุเราว่าเลยคลีนี่ก็เราที่อันนี้ประเดี๋ยวจุลนิมิตจะมุ่งสู่ว่าที่มุ่งเรื่องจุลมาบุรุษนิมิตว่าเลยตัวลูกมีอะไรจะกันหรอแต่ที่ล้มไม่ถูกเรียบร้อยทั้งสิ่งเนี่ยก็สิ่งเนี่ยผู้บ้านสาวยังไม่ได้ลูกตัวแม่จังหวะเลยสิ่งเนี่ยอู่อ่ะมีตั้งอาศัยว่าเลยตัวสิ่งเนี่ย ไอ้หลูปอมมามูบีพี่တော့ဒီကလေးတွေကျွန်းလုံးကြီးမရှိကြောင်းကိုစက်တီအထောက်ထားတွေကိုရှားပွေးနေရမှာအလုံးကြီးနဲ့ပါဝင်သူကြီးပြေးနေဆိုတဲ့စကားကိုတော့ဒီခြေနေမှာပေါ့ပြပြောပါတယ်ကောတောင်ကျွန်းလူတက်မှုဟာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့တုန်းကဖြစ်ပွားခဲ့ပြီးပြီးတဲ့နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအပြီးနှစ်ပတ်ကြာတဲ့အထိတရားခဏ၄ကိုထိုင်းရဲတွေက ထောက်ဖော်နိုင်ခြင်းမရှိတာကြောင့်အများဝေဖန်ခံရတဲ့အမှုဖြစ်တယ်လို့တရားခဏတွေဖြင့်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏတွေမဟုတ်ပဲတရားခဏတွေဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏတွေမဟုတ်ပဲတရားခဏတွေဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏတွေမဟုတ်ပဲတရားခဏတွေဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏတွေမဟုတ်ပဲတရားခဏတွေဖြ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဆင်ကြရမှာပါ IS Islamic စစ်သွေးကြွတွေတိုက်ဖြတ်ရေးမှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကပိုကျပြန့်တဲ့အရှေ့လေပိုင်းဒေသငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေနိုင်တယ်လို့ American နိုင်ငံသားဝန်ကြီး John Kerry ကပြောပါရယ်ဒီလို IS နိုင်ငံရေးစစ်ပွဲမှာသဘောထားအလဲလက်ရှိတဲ့ Syria တိုက်ခိုက်တွေကိုပို့ပြီးတော့လက်နက်ခဲယံပြည်စုံအောင်နဲ့လေးကျင့်တင်နန်းပေးမှုတွေကိုစီစဉ်ပေးဖို့ American အစိုးရကစိတ်ပိုင်းဖြတ်ထားတယ်လို့ Mr. Kerry ကဆိုပါရယ်နိုင်ငံသားရေးရဝန်ကြီးဌာနဆိုင်ရာ VOA သတင်းတော့ Scott Stan ရဲ့သတင်းလှောက်ကိုမဲအေးတန်နာကျော်ကတင်ဆက်ပေးမှာပ
ါ Syria နဲ့ Iraq က IS Islamic စစ်ဆေးကြွတွေကိုနှိမ်နှင်းရေးဟာအရှေ့လေပိုင်းဒေသရဲ့အနာဂတ်နဲ့ဥရောပနဲ့ American ပြည်ထောင်စုရဲ့လုံခြုံရေးအတွက်ပိုပြီးတော့ကြဲပြန့်တဲ့စစ်ပွဲရဲ့ဒစိမ့်ဒေသပဲဖြစ်ပါတယ်မတူညီတဲ့အတွေ့အခေါ်တွေဘာသာကိုးကွယ်မှုတွေရှိသူအားလုံးအတူတူရင်ဆိုင်နေရတဲ့စစ်ပွဲဖြစ်ပါတယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကပြောသွားတာပါ
to the maghreb from africa တိုက်မှာ sahi ဒေသကနေ maghreb ဒေသအစုံယီမန်နိုင်ငံကနေ syria အစုံသွေးခွဲနေကြသူတွေအပြတ်မောက်လုဆောင်နေကြသူတွေကပြဿနာဖြစ်ရှင်းသူတွေအနာဝေဒနာကိုကုစားပေးသူတွေနိုင်ငံကိုတိဆောက်သူတွေကိုမောင်းထုတ်ဖို့အထူးအားစိုက်လုဆောင်နေကြပါတယ်အကြမ်းဖက်တဲ့အစွန်းအောက်သမားတွေဟာအမုန်းတရားလက်ကင်ထားပြီးတော့သူတို့ရဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်နေကြပါတယ်
ဒီ IS တိုက်ခိုက်ရေးသမားတွေကိုစန့်ကျင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့အတိုင်းအတာကပိုကျပြန်းတဲ့အရှိလေပိုင်းဒေတာပြန်လည်ပေါင်းစည်းရေးအတွက်အားရစရာလက္ခဏာပဲဖြစ်ပါတယ်လို့လည်း Mr. Gary ကဆိုပါတယ
် Historic level of cooperation between Iraqi and Kurdish forces
ဤရတူနဲ့ Kurdish တပ်ဖွဲ့တွေကြွားတမိုင်းတွင်စီမဲ့ပူးပေါင်းဆောင်ရွက်မှုကသူတို့လူမှုအဖွဲ့အစည်းနှစ်ခုစလုံးအတွက်တိတ်ကိုရေးကြည့်ပါတယ်ပြီးတော့ Sorry နိုင်ငံသားတွေ RS ဆော်ဘွားမှပြည်တော်စု Jordan Qatar အပါအဝင်နိုင်ငံအများပြားကပူးပေါင်းပြီးတော့ဒီအနေရဲ့ကြီးမှုကိုရင်ဆိုင်ဖြစ်ရှင်းနေကြတာဟာဒေသရဲ့လုံခြုံရေးအကြမ်းဖက်မှုတိုက်ဖျက်ရေးအစွန်းရောက်မှုတိုက်ဖျက်ရေးအတွက်ဖြစ်နိုင်ကြည်လုံနိုင်ကြည်အနေထားတစ်တွေရဲ့လက္ခဏာပါ။ Israel နဲ့ Palestine တွေအပါအဝင်ကျွန်တော်တို့အတွက်ကဏ္ဍတစ်ကိုဖွင့်ကောင်းဖွင့်ပေးနိုင်လိမ့်မယ
်။ Iran နဲ့ Saudi Arabia ကြားဆက်ဆံရေးတိုးတက်လာတာရဲ့ Syria နဲ့ Iraq တို့မှာညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် IS တိုက်ခိုက်ရေးသမားတွေကို2016မှာအနိုင်တိုက်နိုင်လိမ့်မယ်လို့ Iran နိုင်ငံသားရဲ့ဝန်ကြီး Ibrahim El Jafari ကပြောပါတယ်
။ ما يمكن التفكيك بين ما يجري في سوريا وما هو في العراق
နိုင်ငံတကာနိုင်ငံမှာအကြမ်းဖက်အဖွဲ့တစ်ဖွဲ့ပေါ်လာပြီဆိုရင်နောက်တနိုင်ငံကအကြမ်းဖက်သမားတွေရဲ့ထောက်ပံ့အားပေးမှုတွေရောက်လာတာပါပဲ။ဒါကြောင့်အီရတ်ကအကြမ်းဖက်သမားတွေကိုရောစီးရီးယားကအကြမ်းဖက်သမားတွေကိုပါနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေတပြိုင်နက်တည်းဓာတ်ရိုက်တိုက်ခတ်မှုတွေလှုပ်ဆောင်နေတာကောင်းပါတယ
်လောလောဆယ်တော့စီးရီးယားရဲ့သဘောထားအလယ်လဲရှိတဲ့အတိုက်ခံတွေကို IS ရောစီးရီးယားသမ္မတဘက်ရှားအယ်အာဆက်ကိုသစ္စာကန်နဲ့အစိုးရတပ်တွေကရောဝိုင်းပြီးတော့တိုက်နေတာပါနိုင်ငံသားရေးဝန်ကြီး Gary ကတော့အဲ့ဒီအတိုက်ခံသဘုံတွေကို American ကပို့ပြီးတော့ထောက်ပံ့မှုတွေပြုလုပ်နေတယ်လို့ပြောပါတယ
် Syrians should not have to choose between a tyrant and the terrorist.
Syria နိုင်ငံသားတွေအနာဂတ်ကိုရွေးချယ်တဲ့နေရာမှာအာဏာရှင်နဲ့အကြမ်းဖက်သမားနှစ်မျိုးပဲရွေးချယ်နိုင်မယ့်အနေအထားမရှိသင့်ပါဘူး။ဒါကြောင့်မို့ရွေးချယ်စရာနောက်တစ်ခုရှိဖို့လုပ်နေရတာပါ။အစွန်းရောက်သမားတွေနဲ့အာဆက်ကိုတိုက်ထုတ်ဖို့နေ့စဉ်ကြိုးပမ်းနေတဲ့ Syria အတိုက်ခံတွေကိုရွေးစရာရှိပါသေးတယ
်။ IS တို့ရဲ့ဘန်နာရေးထောက်ဖို့နဲ့စစ်စင်ရေးလုပ်ငန်းတွေကိုပြီးခဲ့တဲ့2လခွဲတာကာလအတွင်းမှာအနောက်ချက်တွေပေးနေကြတာမှာထူးခြားတဲ့တိုးတက်မှုရှိတဲ့အနေအထားကိုပိုခိုင်မအောင်လှုပ်ဆောင်နေပြီးတော့ဆက်ပြီးတော့တိုက်ခိုက်သွားဖို့ဥရောပမှာအရင်တစ်ဘက်ကပြုလုပ်ခဲ့တဲ့ IS ချိန်မုံရေးပူးပေါင်းလှုပ်ဆောင်မှုစည်းဝေးပွဲကနေဆုံးဖြတ်ခဲ့ကြတယ်လို့ Mr. Gary ကပြောသွားပါတယ်ရှင်
။မန်ရေးတန်နာကြောင့်တင်ပြပို့သွားတာကိုနားဆင်ခဲ့ကြတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00တိုင်းခုနှစ်နိုင်ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုဒူးကနေဖမ်းယူနားဆင်နိုင်ပါ रे ခင်ဗျာ။အခုကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ
်။မြန်မာနိုင်ငံရဲ့ဘိန်းဆက်ပြိုထုတ်လုပ်မှုဟာဆယ်စုနှစ်တခုနေပါကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်2014ခုနှစ်မှာကျဆင်းသွားတယ်လို့ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစည်းအခမ်းအနားမှာဖော်ပြထားပါတယ်။ဘိန်းဆက်ပြိုတဲ့အေကာဟာပြီးခဲ့တဲ့နှစ်နဲ့တိတ်မကွာလာပေမဲ့အထွက်နှုံးကျသွားတဲ့အတွက်ကြောင့်အခုလိုဘိန်းထုတ်လုပ်မှုအဓိကကျဆင်းသွားတာဖြစ်ပါတယ်မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကဘာပေါ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်2006ခုနှစ်ကစလို့ဘိန်းဝယ်လိုအားတက်လာပြီးဈေးကောင်းလာတာကြောင့်အရှိတောင်အရှနိုင်ငံတွေမှာဘိန်းဆိုင်ပြိုထုတ်လုပ်မှုတွေလည်းတိုးလာခဲ့ပါတယ်အိန္ဒိယအစိုးရထိန်းချုပ်ထားတဲ့ကရှမီးဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးရပ်ပိုင်းအကြမ်းမှာပဲဝန်ကြီးချုပ်နာရင်ဒရာမိုဒီကရွေးကောက်ပွဲမွေးဆွဲစည်းရုံးနဲ့ဟောပြောပွဲပြုလုပ်ဖို့ရှိနေတဲ့အတွက်ဒေသတစ်ခုလုံးမှာလုံခြုံရေးတွေကိုတိုးမြင့်ချထားပါတယ်ပြည်내မြို့တော်ဆီနာကမှရှိတဲ့အာကစားကွင်းအတွင်းဒီကနေ့ဝန်ကြီးချုပ်မိုဒီစကားပြောဖို့ရှိတာကြောင့်မြို့အတွင်းမှာရှိတဲ့ထင်ရှားတဲ့အဆောက်အဦတွေပေါ်မှာလက်ဖြောင့်တပ်သားတွေကိုချထားပါတယ်ဆီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့ဒုက္ခတွေတဲ့တသိန်း8000ပြန်လဲအခြေချနေထိုင်ရေးအတွက်အကူအညီပေးဖို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့30နဲ့လူခွင့်ရေးအဖွဲ့တွေကနိုင်ငံတကာအတန်းဝိုင်းကိုတောင်းဆိုလိုက်ပါတယ်လက်ရှိဆီးရီးယားမှာဒုက္ခသည်စုစုပေါင်း3.2 တန်းကျော်ရှိပြီးဒီလူတွေပြန်လည်နေရာချထားရေးကိစ္စဆွေးနွေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအေဂျင်စီ UNHCR ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာမနေ့ဖြန်အင်္ဂါနေ့မှာဆွေးနွေးဖို့ရှိပါတယ
်တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကတော့မတ်တန်ကြီးထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Brian McCollier ဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိထုတ်လွှင့်ပေးခဲ့တာပါတော်တာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.